မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်မှာသခိုင်းဘက်ကပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်သခိုင်းတိုင်းဝက်လက်မြို့နယ်ကရွာတရွာမှာဒီပကဖပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ပအဖပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကဒီနှစ်စပားရိတ်သိမ်းပြီးချိန်မှာအလူငွေဆိုပြီးတော့အိမ်ထောင်စုတစုကိုငွေကျပ်3000ကနေ3000နှုန်းကြားကောက်ခံနေပါတယ် RFA ရေကျွန်တော်တို့အိမ်ထောင်စုအတွက်ကအလူငွေ3000ဆိုပြီးတော့ကောက်ပါတယ်တော်လန်ရေးအတွက်အလူငွေကောက်တာကျွန်တော်နားလဲပါတယ်။ဒါပေမဲ့ကျွန်တော်တို့အိမ်မှာကဒီအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM လုပ်ထားတဲ့သူ3ယောက်ရှိပါတယ်။ကျွန်တော်တို့3ယောက်ပေါင်းတနစ်စာပြင်းများလာစာ360ကိုဆွန့်လွတ်ထားပြီးတော့အလုတ်လက်မဲ့ဖြစ်နေတာ3နှစ်ရှိပါပြီ။ရှိတဲ့လေယာလေးနည်းနည်းနဲ့ပဲလုတ်ကင်စားတောင်းနေရတာပါ။ဒီလိုမျိုးအနစ်နာခံပြီး CDM လုပ်ထားတဲ့မိသားစုဝင်တွေရှိတဲ့အိမ်ကိုအလူငွေ3000ကောက်ခံရတဲ့အစီအစဉ်ကြောင့်အယံဝမ်းနည်းမိပါတယ်။ကျွန်တော်တို့လိုပဲ CDM လောက်ထားတဲ့မိသားစုဝင်တွေရှိတဲ့အိမ်ထောင်စုတွေအတွက်လည်းဒီလိုအလူငွေကောက်ခံဖို့အစီအစဉ်ကိုတသက်ညာညာစဉ်းစားပေးဖို့ NUG နဲ့တကွတနိုင်ငံလုံးသိအောင်အတနာခံတင်ပြအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ထိုင်းရောက်မြန်မာအလုပ်သမားတဦးရဲ့ပေးစာကိုတင်ပြကြပါမယ်ဒီထိုင်းနိုင်ငံကိုအလုပ်သွားလုပ်ချင်သူတွေအတွက်အကြံပြုပြောကြားခြင်းလို့ပါ RFA ရေးဆိုပြီးတော့ပေးပို့လာတာပါအခုလက်ရှိမြန်မာပြည်ကနေထိုင်းကိုတရားဝင်လမ်းကြောင်းကနေလာနေကြတဲ့သူတွေထဲမှာ10ဘွဲ့လာရင်9ဘွဲ့လောက်ကအဆင်မပြေကြပါဘူးကျွန်တော်တို့ရွာကဆိုရင်3ဘွဲ့လာတာပါတစ်ဘွဲ့မှအဆင်မပြေကြပါဘူးစာကျုံးနဲ့လာတာကအလုပ်တစ်မျိုးဒီရောက်တော့အလုပ်တစ်မျိုးတွေဖြစ်နေတာမို့အကုန်လုံးဒုက္ခရောက်နေကြပါတယ်ဒီလိုတွေဒုက္ခဖြစ်နေတာကိုမြန်မာပြည်ကပို့တဲ့အေဂျင့်တွေကလည်းတာဝန်ယူပြီးတော့ဖြေရှင်းမပေးပါဘူးရွာတွေကိုလူလာခေါ်တဲ့ပွဲစားတွေကလည်းမသိချင်အောင်စောင့်နေကြပါတယ်ဒါကြောင့်မြန်မာပြည်မှာပဲရှိနေသေးတဲ့သူတွေထိုင်းကိုတက်လာဖို့မလိုကြပါနဲ့လို့ပြောချင်ပါတယ်။နောက်ပြီးတော့ပွဲစားတွေရဲ့စကားကိုအယုံမလွယ်ကြဖို့နဲ့ပွဲစားတွေကိုပတ်စံတွေကြိုပြီးမပေးကြဖို့လည်းအကြံပြုချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုတခါအိုမန်ရောက်မြန်မာတဦးပေးပို့လာတဲ့စာကိုတင်ပြပါအောင်မယ်။မြန်မာနိုင်ငံကနေအိမ်အကူအလုံးနဲ့နိုင်ငံသားကိုထွက်လာပြီးတဲ့နောက်အဆင်မပြေတဲ့အကြောင်းတွေကိုနောက်လူတွေသိပြီးတော့ဆင်ခြင်နိုင်အောင်လို့ပါဆိုပြီးတော့ပေးပို့လာတာပါ။လက်ရှိမှာအိမ်အကူအလုပ်အတွက်ဆိုရင်အများအဖြစ်ဒီအေဂျင့်တွေကအိုမန်နိုင်ငံကိုပို့ကြတာများပါတယ်တဲ့ဒါပေမဲ့တကယ်တမ်းရောက်လာတော့ဘာသာစကားမကျွမ်းကျင်ရင်နေတာထိုင်တာစားတာတောက်တာကအစာခက်ခဲပြီးတော့လစာတောင်မနေတောင်းရပါတယ်နောက်ပြီးတော့အိတ်ချိန်လဲနေတဲ့အပြင်နားချိန်လဲမရှိပါဘူးတချို့တွေဆိုရင်အစာအသောက်အရန်ချို့တဲပါတယ်အလုပ်လို့ရပြန်တော့လဲတချို့ဆိုရင်အိမ်ရှင်အတွက်တင်မကဘဲနဲ့သူတို့ဆွေမျိုးတွေရဲ့အိမ်တွေအထိပါလုပ်ပေးရပါတယ်အင်းရှင်ကရိုက်နှက်တာတို့လိန်အမျက်ထုတ်တာတို့ကြုံရသူတွေလည်းရှိပါတယ်။အဆင်မပြေလို့ကိုပစံနဲ့ကိုပြန်မယ်ဆိုတော့လေဒီစာချုပ်ထဲကဗီဇာလျှောက်တဲ့ကုန်ကြစရိတ်ခေါ်လာပေးတဲ့လေရင်စရိတ်နဲ့အေဂျင့်ဝန်ဆောင်ကငွေတွေစုပေါင်းပြီးတော့သိန်း100နီးပါးရော်ရမယ်ဆိုပြီးပြောပါတယ်။ဒါကြောင့်အေဂျင့်တွေခေါ်တိုင်းမလာဖို့သူများအဆင်ပြေတယ်ဆိုပေမဲ့လည်းကိုနေရမယ့်အိမ်ကအဆင်ပြေခြင်းမပြေတာမို့နောက်လူတွေဆင်ကျင်နိုင်အောင်လို့ RFA ပေးစာပြန်စာကနေပြောပြပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 232-235-4218 ကိုဆက်သွယ်နိုင်ပါတယ
်။အခုဆက်ပြီးတော့ပဲခူးဒေသခံတဦးပြပို့လာတဲ့စာကိုတင်ပြကြပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်တကားမြို့နယ်ဖတိုမြို့မှာစစ်ကောင်စီခန့်ရက်ကွက်အုပ်ချုပ်ရေးမှူးတွေနဲ့နောက်လိုက်တွေကဒေသခံတွေကိုယထာတန်လန်းကင်းဆောင်ရမယ်ဆိုပြီးတော့ဖိအားပေးနေပါတယ်တဲ့။ကင်းမဆောင်နိုင်ရင်တအိမ်ထောင်ကိုငွေကျပ်9000ထည့်ရမယ်ဆိုပြီးတော့ပြည်သူတွေစီကနေအတင်းအဓမ္မချင်းချောက်ပြီးတော့ငွေတောင်းနေပါဗျ။စီးပွားရေးကျက်တဲတဲ့အပြင်ကုန်စည်နှုံအဆမတန်တက်တဲ့ဒဏ်ကိုပါခါးစည်းခံနေရတဲ့ပြည်သူတွေအနေနဲ့အခုလိုမျိုးဖိအားပေးချင်းချောက်မှုတွေကြားမှာဒုက္ခကြီးစွာရောက်နေရတဲ့အကြောင်း RFA ပေးစာပြန်စာကနေတဆင့်တင်ပြလိုက်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကရင်ဖွင့်စာကိုတင်ပြပါမယ်။ကျွန်တော်တို့ရခိုင်ပြည်နယ်မောင်တော်မြို့မှာစားသောက်ကုန်ဈေးနှုန်းတွေအဆမတန်တက်နေပါဗျ။အခုဆိုရင်စံကျန်းအဟောင်းတိတ်ကိုတော့2သိန်းခွဲဖြစ်နေပါပြီ။တိထက်ဆိုတာကစစ်ကောင်စီတက်တဲ့ရခိုင်တက်တော်အေအေတို့ကြားကတိုက်ပွဲတွေကြောင့်အစားအသောက်ကျက်တဲတာတွေပုံများလာပါဗျ။ကျွန်တော်တို့ဒေသခံတွေအခက်အခဲတွေဖြစ်နေတဲ့အကြောင်း RFA ကနေတဆင့်ရင်ဖွင့်လိုက်ရပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။